မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာစနစ်တကျပြည်နှိမ်မှုတွေနဲ့ခွဲခြားဆက်ဆံခံရမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာတစ်ခုဆွဆွလိုက်ပါတယ်။ပြည်နှိမ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာအသိုင်းအဝိုင်းကပြည်ထောင်ခအရေးယူဖို့လဲတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံဖိနှိပ်မှုတွေဟာတချိန်ကတောင်အာဖရိကနိုင်ငံမှာအပါတိုင်လို့ခေါ်တဲ့အသားအယံခွဲခြားအုပ်ချုပ်မှုစနစ်ပုံစံမျိုးအထိဖြစ်နေတဲ့အကြောင်း Amnesty International အဖွဲ့ရဲ့အစီရင်ခံစာတစ်ခုဆွဆွဲထားတာပါ။အမိုးကမရှိတဲ့လောင်အိမ်ထဲမှာရောင်းနေတဲ့ဖိနှိပ်ခံတွေဖြစ် Cage to with a roof လို့နာမည်ပေးထားတဲ့အစီရင်ခံစာမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာခွဲခြားဆက်ဆံဖိနှိပ်ခံခဲ့ရကြောင်းဖော်ပြထားတာပါ။အစီရင်ခံစာအတွက်နနစ်ကြာလေးလာတွေ့ရချက်တွေနဲ့ပတ်သက်လို့ AI ရဲ့သူတေသည့်အဖွဲ့ညွှန်ကြားရင်းမူ Anisit ကတော့အခုလိုပြောပါတယ
် While the violations date back decades particularly over the last 5 years Rakhine State has turned into an open air prison
လူငယ်ရဲ့စိတ်ဆုနှစ်တွေအတိအကျပြောရရင်တော့လူငယ်ရဲ့9နှစ်လောက်ကအကျဉ်းဖတ်မှုတွေကိုပြန်ရှိနေဆိုရင်တခိုက်ပြင်းနေဆိုတာဟာမွတ်စလင်တွေအထူးသဖြင့်ရူဟင်ဂျာတွေအတွက်အမိုးကမရှိတဲ့အကျဉ်းထောင်ကြီးအဖြစ်အသွင်ကျောင်းသွားပါတယ်။မြန်မာဆွေရကချမှတ်ခဲ့တဲ့စနစ်ဟာရူဟင်ဂျာတွေရဲ့လူနေမှုဘဝတွေအတွက်ပျော်လင့်ချက်အမဲ့ဆုံးလူကုန်တိတ်ခါအမဲ့ဆုံးဖြစ်နိုင်မများဖြစ်အောင်လှုပ်ထားတဲ့စနစ်သာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်30လောက်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်စီးနင်းတိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာကတကြော့ပြန်ပေါ်ပေါက်ခဲ့တဲ့ပဋိပက္ခတွေကြောင့်အင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခမန်းကြီးတို့ကပဲ6သိန်းကျော်လောက်ထွက်ပြေးတဲ့ထိပ်ဖြစ်ခဲ့ရာကနိုင်ငံတကာအတိုင်းအဝိုင်းနဲ့လူအခွင့်အရေးအဖွဲ့တွေကဆက်တိုက်ဆိုသလိုဝေဖန်မှုတွေထွက်ပေါ်နေရလဲဖြစ်ပါတယ်။ AN အဖွဲ့ရဲ့မြန်မာအရေးသူတည်သည့် Laura Hitch ကလည်းအစီအစဉ်ပြုစုရာမှာတွေ့ရှိချက်တွေကိုအခုလိုပြောပါတယ
်။ This is not just the experience of one family in Northern Rakhine State.
ဒီပြည်ဟာရခိုင်ပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်အလဲပိုင်းကမိသားစုတစ်စုရဲ့အတွေ့အကြုံကိုပြောနေတာမဟုတ်ပါဘူး။ရခိုင်ပြည်နယ်တစ်ပြည်လုံးအတွက်ပြောနေတာပါ။နောက်ပြီးရွာတရွာတည်းရဲ့ဒါမှမဟုတ်ဒုက္ခတွေစခန်းမှာခိုးလုံနေတဲ့လူတွေရဲ့အတွေ့အကြုံကိုသာပြောနေရလဲမဟုတ်ပါဘူး။ရိုဟင်ဂျာဖြစ်တဲ့ဆိုတဲ့အချက်တစ်ချက်ထင်းနေတဲ့ရင်းဆိုင်ခံစားနေရတဲ့လူတွေအားလုံးအတွက်ခြုံငုံတင်ပြထားတာဖြစ်ပါတယ်။အင်းအဖွဲ့ရဲ့အစီရင်ခံစာကိုဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ထုတ်ပြန်လိုက်တာပါ။မြန်မာစံခွာထပ်ပြီးသွားကြတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံရင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ဆင်းနေကြပေမဲ့နေရပြန်လာတဲ့ရိုဟင်ဂျာတွေရဲ့ကံကြမ္မာကိုလည်းပြီးခွန်ထုတ်ထားပါတယ်။ကမ္ဘာကောင်းဆောင်တွေကလည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုမြန်မာဘက်ကပြန်လည်ခံဖို့တောင်းဆိုကြပါတယ
်။ Foremost, we're appealing of course to the Myanmar authorities to ensure that they urgently adopt
ဒီမှာဆရာကလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကြီးကိုဖျက်ပိတ်ပြီးတော့လက်တွေ့ကျတဲ့စနစ်တစ်ခုနဲ့အမြန်ဆုံးအစားထိုးဖို့မြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့တောင်းဆိုပါတယ်။လူမျိုးနဲ့ကိုးကွယ်တဲ့ဘာသာကိုအခြေခံပြီးခွဲခြားထားတဲ့ဥပဒေစီရင်စည်းကမ်းတွေအားလုံးကိုပြန်လည်ဆန့်ကျင်ဖို့လဲလိုပါတယ်။ဒီဥပဒေပြဋ္ဌာန်းချက်အားလုံးဟာနိုင်ငံသားလူ့ခွင့်ရေးဆိုင်ရာဥပဒေနဲ့ကန့်ညီဖို့လဲလိုအပ်ပါတယ်။မြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဗီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်အထည်ဖော်ဆောင်ရမှာဖြစ်ကြောင်းကတိပြုပြောဆိုထားသလိုအင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးညှိနှိုင်းဆောင်ရွက်ဖို့ကတိပြုထားပါတယ်ရှင်။